လူကိုယ်တိုင်တက်ရောက်မဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေရဲ့ G7 ထိပ်သီးအစည်းအဝေးကိုအမေရိကန်နိုင်ငံကလက်ခံကျင်းပဖို့စဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီအစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဖျက်သိမ်းထားတာဖြစ်ပါတယ်။ဒီ G7 ထိပ်သီးအစည်းအဝေးကိုအရင်သတ်မှတ်ထားတဲ့ရက်အတိုင်းပဲ Washington DC Camp David မှာပြန်ပြီးကျင်းပဖို့စဉ်းစားနေတယ်လို့သမ္မတကတွစ်တာမှာရေးပါတယ်။ဒါ့အပြင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းသူတို့နိုင်ငံတွေကအခြေအနေတွေစပြီးပြန်ကောင်းလာနေတာကြောင့်အခုလိုကျင်းပမယ်ဆိုရင်အားလုံးငကုတ်အခြေအနေပြန်ရောက်ပြီဆိုတာပြသတဲ့လက္ခဏာကောင်းပြက်ဖြစ်လာမယ်လို့လည်းပြောပါတယ်။သမ္မတထရမ့်က Washington DC နားမှာရှိတဲ့ Maryland ပြည်နယ်က Camp David သမ္မတပန်းဖြေစခန်းမှာဂျူလ10ရက်ကနေ12ရက်နေ့ထိ G7 ထိပ်သီးအစည်းအဝေးကျင်းပဖို့ကနဦးမှာစီစဉ်ထားတာပါ။ American နိုင်ငံဟာ Coronavirus အကူးစက်ခံရသူတသန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့ဒီဆုံးအသူကလည်း 9,200 ကျော်ရှိနေတာဖြစ်ပေမဲ့ဒီကာယောဂါကြောင့်အတော်လေးကျဆင်းနေတဲ့ American စီးပွားရေးပြန်ပြီးနိုးထအောင်သမ္မတထရမ့်ကတွန်းအားပေးနေတာဖြစ်ပါတယ်။